ဆူရနိုင်ငံမြို့တော်ကလမ်းမအတွေ့ပေါ်မှာတက်ခိုင်နေကြတဲ့ပြိုင်ဘက်တပ်ဖွဲ့တွေက24နာရီပြည့်ခတ်ရက်စဲမှုအစ်စ်တရက်ကိုဗုဒ္ဓနေ့မှာချိန်ညာခဲ့ကြပါတယ်။ဒီမတိုင်ခင်အရင်တရက်ကချိန်ညာခဲ့တဲ့အလားတူအပြည့်ခတ်ရက်စဲမှုကတော့မအောင်မြင်ပါဘူး။အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကာရင်ယွန်းဖီယာကတော့နှစ်ဖက်စလုံးအနေနဲ့အပြည့်ရက်စဲမှုသဘောတူညီချက်ကိုလေးစားလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်
။ We call on SAF and RSF to adhere.to international law renounce violence
အကြမ်းဖက်မှုတွေကိုဆွန့်လွှတ်ပြီးပြန်ပြီးတော့ဆေးဆက်ဆွေးနွေးကြဖို့လဲတိုက်တွန်းပါတယ်ပြီးခဲ့တဲ့9ရက်တာအတွင်းမြို့တော်မှာစစ်ဆုံဖြစ်စေခဲ့တဲ့တပ်ဖွဲ့တွေရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးနှစ်ဦးဟာဆိုရင်အရက်သားတွေနဲ့တိုက်ခိုက်ရေးသမားတွေမဟုတ်သူတွေကိုအသေးအချာကာကွယ်ပေးဖို့အတွက်တာဝန်ရှိတယ်လို့လဲသူမကပြောပါတယ်ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆူဒန်ရဲ့ပြည်သူ့စစ်အမြန်ထောက်ကူတပ်ဖွဲ့ RSF တွေကတော့ဒေသစံတော်ချိန်ညနေ6နာရီကဆက်လို့ပြစ်ခတ်တိုက်ခိုက်မှုတွေရာကြီးရက်စဲမှုကိုလိုက်နာမဲ့အကြောင်းသီးခြားစီချိန်ညာချပါတယ်ညနေပိုင်းရောက်ချိန်ထိတနက်ပြစ်ခတ်တန်းတွေနဲ့ပောက်ကွဲမှုတွေဂျိုးကြားချနေရကြောင်းမြို့တော်ခတ်တွန်းမြို့ကန်တွေရဲ့ပြောဆိုချက်ကိုကိုကပီ AP သတင်းအေဂျင်စီကဖော်ပြထားတာနဲ့အတူပဲအပြစ်ခတ်ရက်စဲမှုကိုလိုက်နာကြသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးမြို့တော်ခတ်တွန်းကစစ်ဌာနချုပ်ကိုထိန်းချုပ်ဖို့ဂျိုးစားတဲ့RSF တပ်ဖွဲ့တွေကိုစစ်တပ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ဗုဒ္ဓနေ့အစောပိုင်းမှာစစ်ဌာနချုပ်ဝင်းကျင်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြို့တော်တွင်းကလမ်းမတွေပေါ်မှာလည်းတိုက်ခိုက်ရေးသမားတွေနဲ့မြို့ကနေထွက်ပြေးဖို့ကြိုးစားချသူတွေကလွှဲရင်လူသူကင်းမဲ့နေပါတယ်ရှင်။